နှစ်ဖက်အပြစ်ခတ်ရစဲရေးပိုးပြီးခိုင်မာအောင်လှုံ့ဆော်ဖို့အတွက် NCA စာချုပ်ထဲကသက်ဆိုင်ရာခန့်တွေကိုဆွေးနွေးသွားရေးတပ်မတော်နဲ့ကရင်အမျိုးသားအစည်းအရုံး KNU တို့ကြားသဘောတူညီချက်ရတယ်လို့ KNU ခေါင်းဆောင်တဦးကပြောပါတယ်။နှစ်ဖက်ကြားစီးရေးတင်းမာစေတဲ့လမ်းဖောက်လုပ်ရေးကိစ္စလည်းဆွေးနွေးတဲ့အထက်မှာပါဝင်ပါတယ်။ဒီအကြောင်းကိုတော့ VOA သတင်းတောက်ကိုမိုးစောကသတင်းပေးပို့ထားပါတယ်ရှင်။
ဟုတ်ကဲ့ပြီးခဲ့တဲ့လပိုင်းတွေကစတင်ပြီးတက်မရော်နဲ့ကင်းမျိုးသားအစည်းအရုံး KNU အကြားမှာစီးရဲတင်းမာမှုတွေရှိခဲ့တဲ့နောက်ဒီလ19ရက်နေ့မှာတော့ဒုတိယဗိုလ်ချုပ်ကြီးရာပြည်ဦးဆောင်တဲ့တက်မရော်ညှိနှိုင်းရေးအဖွဲ့နဲ့ KNU ဒုဥက္ကဋ္ဌဦးဆောင်တဲ့အစိမ့်မြင့်ကိုယ်စားလှယ်အဖွဲ့တို့နေပြည်တော်မှာဆွေးနွေးကြတာဖြစ်ပါတယ်ဆွေးနွေးပွဲမှာအဓိကဆွေးနွေးတာတွေကိုတော့ KNU ဒုဥက္ကဋ္ဌဘဒိုစောွယ်ထူးဝင်းကအခုလိုပြောပါတယ
်ဒီကကတော့အပြစ်ခံရစေခိုင်မာအောင်အပိကရာစေဆိုင်ကိစ္စပေါ်တော့ဒီခံမဆောင်ရမယ်မိုင်းဒီအစီအမပါတဲ့အခန်းဆုံးကအခန်းလေးတွေကိစ္စတွေကိုကျွန်တော်တို့စတင်ဆွေးနွေးလိုက်ဖို့အတွက်ကျွန်တော်တို့တစ်ဖက်ကသဘောတူတဲ့သဘောပေါ်တော့ဒါကိုလို့ပုံစံနဲ့ဆွေးနွေးမယ်တော့အဆင်ပြေတယ်လို့ပြောလို့ရပါတယ်ဒီတမ်းတော်တဲ့ဒီနေ့ဆွေးနွေးပွဲကတော့
ပြီးခဲ့တဲ့လကုံပိုင်းကတော့ KNU ကမိုင်းဆွဲတိုက်ခိုက်တာကြောင့်တရင်မှုတူကြဆုံးခဲ့ကြောင်းတက်မရော်ကသတင်းထုတ်ပြန်ခဲ့တယ်လို့ဒီလအတွင်းတက်မရော်ကကြေးရွာတချို့ကိုလက်နက်ကြီးနဲ့ပစ်ခတ်တာကြောင့်ရွာသား300လောက်တောတောင်တွေမှာပုန်းရှောင်နေရကြောင်း KNU ဘက်ကသတင်းထုတ်ပြန်တာတွေရှိခဲ့ပါတယ်။ဒီကိစ္စနဲ့ပတ်သက်လို့တော့အသေးစိတ်ဆွေးနွေးတာမရှိကြောင်းနဲ့တက်မရော်ဘက်ကလမ်းဖောက်ရေးကိစ္စကိုထည့်သွင်းဆွေးနွေးခဲ့ကြောင်းဘဒိုစောကွယ်ထူးဝင်းကဆက်ပြောပါတယ်။
ကျွန်တော်တို့ဖြစ်ခဲ့တာတော့ပြက်ခဲ့ပြီပေါ့နော်ဒီကိစ္စကတော့အသေးစားကိုဆွေးနွေးဘူးဇာနာကမှအရှင်းလာမဲ့ကိစ္စမှဒီလိုမဖြစ်ရည်အတွက်ဆွေးနွေးဖြစ်တယ်နောက်တစ်ခုကလည်းတတ်မတော်ကလည်းလမ်းဒီရိတ်ခပ်ပို့ဖို့တဲ့လမ်းဖောက်လို့ဒီကိစ္စကတော့ကျွန်တော်ဆွေးနွေးဖြစ်တယ်ကျွန်တော်တို့ဘက်ကလည်းအနေထားတစ်ခုအရာဆိုကြကပြည်သူတို့ရဲ့ယုံကြည်မှုနဲ့နေတဲ့အချိန်နောက်တော့ဆွေးနွေးထိတ်လန့်မှုရှိတဲ့အချိန်မှာတော့မပြုလုပ်သေးဘူးအတူတူလည်းပဲချစ်သမလို့အားရတဲ့ရင်ခါတဲ့လူတို့နောက်ပြီးတော့မြင်းနဲ့ပို့ဖို့အတွက်တော့ဟောတာကျွန်တော်တို့အဆူပြုတ်ခဲ့တဲ့အဲဒီကိစ္စတော့သဘောတူတယ
်တမ်မရော်ဘက်ကရင်ခါကိုမြင်းနဲ့ပို့ဖို့အခက်ခဲရှိကြောင်းနဲ့လမ်းဖောက်လုပ်တာစစ်စင်ရေးအတွက်မရည်ရွယ်ကြောင်းထပ်မံဆွေးနွေးရမှာတော့ KNU ဘက်ကတမ်မရော်ရဲ့ဆွေးနွေးချက်ကိုအထက်ကိုတင်ပြရမှာဖြစ်တယ်လို့လူတို့သဘောထားရယူပြီးတဲ့နောက်ထပ်မံဆွေးနွေးသွားဖို့အကြောင်းပြန်ခဲ့တယ်လို့လည်းပြောပါတယ်တမ်ရော်ဒရင်းမှန်ပြန်ကြားရေးအဖွဲ့ကဗိုလ်မှူးချုပ်ဇော်မင်းထွန်းကတော့ဒီကနေ့ဆွေးနွေးပွဲနဲ့ပတ်သက်ပြီးအသေးစိတ်မသိရသေးကြောင်း VOA ကိုပြောဆိုပါတဲ့
နေ့ပိုင်းမှာဆွေးနွေးချက်ကပြီးပါတယ်ဆွေးနွေးပွဲအသေးစိတ်ကတော့ပြီးပြီကြာဆွေးနွေးမယ့်အကြောင်းအရာကတော့ကျွန်တော်တို့ပြီးတယ် NCA ပြစ်ခတ်ရဆေးရေးဆိုင်ရာသဘောတူညီချက်လိုက်နာမှုအားကစီရတဲ့အကောင့်ထဲပေါ်ပြီးဆက်လက်ဆွေးနွေးရမယ့်ကိစ္စတွေအထောက်အကူလက်တလောအဖြေရှင်းရလိုအပ်နေတဲ့ကိစ္စတွေဆွေးနွေးမယ်ဆိုတော့ကျွန်တော်ပြီးရပါတယ်
ဒီလ16ရက်နေ့ကလည်းရန်ကုန်မြို့မှာ NCA စာချုပ်ပါအခန်း3အခန်း4စတာတွေကိုအစိုးရကိုယ်စားလှယ်အဖွဲ့နဲ့ NCA လက်မှတ်ထိုးတိုင်းရင်းသားအဖွဲ့တွေကြားမှာဆွေးနွေးခဲ့တာရှိပေမဲ့ဒေတာတွင်လိုအပ်ချက်အရ KNU ကတမ်ဘရော်နဲ့ထပ်မံဆွေးနွေးတာဖြစ်ကြောင်းဘရိုစောကွယ်ထူးဝင်းကပြောပါတယ်ဒီကြတဲ့နှစ်ဒီဇင်ဘာလအတွင်းကလည်းတမ်ဘရော်ညှိနှိုင်းရေးအဖွဲ့နဲ့ KNU ဒုဥက္ကဋ္ဌခေါင်းဆောင်တဲ့အဖွဲ့တို့ဟာနေပြည်တော်မှာဆွေးနွေးခဲ့တယ်လို့အဲ့ဒီနောက်ပိုင်းမှာတောင်ပိုင်းတိုင်းတိုင်းမှုနဲ့ KNU စစ်ဘက်ခေါင်းဆောင်တွေဟာရိခါပို့ဆောင်ရေးနဲ့လမ်းဖောက်လို့ရေးကိစ္စတွေကိုပဲခူးတိုင်းဒေသကြီးကြောက်ကြီးမြို့မှာဆွေးနွေးခဲ့ပါတယ်